မြောက်ကိုရီးယားနိုင်ငံကသူ့အပေါ်ချမှတ်ထားတဲ့ပိတ်ဆို့ရည်ရွယ်မှုတွေနဲ့ကမ္ဘာကဝိုင်းဝန်းဖြစ်တင်ရှုံချမှုတွေကိုဆန့်ကျင်ပြီးတိုက်ချင်းပစ်ဒုံးကျည်တစ်စီးကိုအင်္ဂါနေ့ကပြစ်လွတ်လိုက်ပြီးမှဒီကိစ္စကိုကန်တွယ်ဖြေရှင်းသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ
်။ We will take care of that situation. We take it very seriously.
ဒီကိစ္စကိုကင်တွယ်ဖြေရှင်းသွားမှာဖြစ်ကြောင်းနဲ့မြောက်ကိုရီးယားရဲ့အခုလိုဒုံးကျည်စမ်းသပ်ပြစ်လွတ်မှုကိုအလေးနက်ထားကင်တွယ်ဆောင်ရွက်နေကြောင်းသမ္မတထရမ့်ကအင်ပီရိုမှာသတင်းတောက်တီကိုပြောကြားခဲ့တာပါ။ဒီကိစ္စကိုဘလို့ကင်တွယ်ဖြေရှင်းသွားမယ်ဆိုတဲ့အသေးစိတ်ကိုတော့သမ္မတထရမ့်ကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ချင်းကပ်ဆောင်ရွက်ပုံကတော့ပြောင်းလဲခြင်းမရှိဘူးလို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့ဒီတိုက်ချင်းပစ်ဒုံးကျည်ဟာအရင်ကမြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်ခဲ့တဲ့ဒုံးကျည်တွေနဲ့ပိုဝေးပြီးပုံမြင့်တဲ့ဒေတာကိုရောက်ခဲ့တယ်လို့ပြောပါတယ်။ဒါဟာကမ္ဘာနေရာဒေတာမရွေးကိုချင်းချောင်းနိုင်တဲ့ဒုံးကျည်ကိုတိဆောက်နိုင်ရေးအတွက်မြောက်ကိုရီးယားကစူးစမ်းလှုပ်ဆောင်နေခြင်းဖြစ်ကြောင်းမြောက်ကိုရီးယားဟာကမ္ဘာညီညာရေးအတွက်အန္တရာယ်ရှိကြောင်းလည်းဝန်ကြီးမက်ဒစ်ကပြောပါတယ်။ဝါရှင်တန်စံတော်ချိန်ညနေ 7:18 မိနစ်ခန့်ကမြောက်ကိုရီးယားဒုံးကျည်လက်နက်တစင်းကိုပြစ်လွတ်ခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကစုံစမ်းသိရှိခဲ့ရပြီးကနဦးခံမှန်းချက်အရဒီဒုံးလက်နဲ့ဟာ ICBM လို့ခေါ်တဲ့တိုက်ချင်းပစ်ဒုံးလက်နဲ့ဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးရောဘတ်မန်နင်းကသတင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီဒုံးကြီးဟာဂျပန်ပင်လယ်ပြင်အတွင်းပြတ်မကျခင်ကီလိုမီတာ1000လောက်ပြန်တန်းခဲ့တယ်လို့ဆိုပါတယ်။